64ကြိမ်မြောက်လွတ်လပ်ရေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ထုတ်ပြန်ခဲ့တဲ့သမ္မတဦးသိန်းစိန်ရဲ့လူငယ်ချမ်းသာကွင်းနဲ့ဒီကနေ့အကျဉ်းသားတွေလွတ်မြောက်လာရမှာမျှော်လင့်ထားသလိုဖြစ်မလာပဲနိုင်ငံရေးအကျဉ်းသားတွေအ ਨੇ အချင်းမဲ့ပါဝင်တာကြောင့်နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်လွှတ်တော်တွင်တိုက်တွန်းပြောဆိုခဲ့ကြတဲ့လွှတ်တော်အမတ်တွေစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။သမ္မတဦးသိန်းစိန်အနေနဲ့အပြောင်းလဲတွေကိုတတိရှိရှိနဲ့ရရဲ့တင်းတင်းဆောင်ရွက်သွားဖို့လိုမယ်လို့လည်းလွှတ်တော်အမတ်တွေကတိုက်တွန်းပါတယ်။အပြည့်အစုံကိုကိုသားညုံကပြောပြပါမယ်ရှင်။
ယုံကြည်ချက်ကြောင့်ကျင်းကျနေသူနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့ကိုလွှတ်တော်အတွင်းမှာလည်းတိုက်တွန်းမှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုအစိုးရတက်လက်ထက်တတိယကြိမ်မြောက်ကျင်းသားတွေလွှတ်တဲ့အချိန်ထိနိုင်ငံရေးကျင်းသားတွေကိုမမေ့ရရလွှတ်တာမတွေ့ရတဲ့အပေါ်နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးဖို့အတွက်တိုက်တွန်းခဲ့ကြတဲ့လွှတ်တော်အမတ်တွေကအားမလို့အားမရဖြစ်ခဲ့ကြပါတယ်။အမျိုးသားလွှတ်တော်ရခိုင်ပြည်နယ်မဲဆန္ဒနယ်အမှတ်၁ကုစလေဦးရဲမောင်ကတော့သမ္မတဦးသိန်းစိန်အနေနဲ့အပြောင်းလဲကိုတတိရှိရှိဖော်ဆောင်ဖို့တိုက်တွန်းပြောဆိုပါတယ
်။သမ္မတကြီးနေနဲ့နော်ဒီတစ်ခါလွတ်တာသူရှုံးတာပေါ့ကျွန်တော်တို့မြင်လာကကျွန်တော်တို့လည်းပြောပါတယ်သမ္မတကြီးကနော်ကျေးဇူးမေတ္တာကိုယူဖို့နော်ဒီလိုလေအဲ့လိုမဆုံးမပေါ်လေလွတ်လွတ်နေတဲ့ခါကြတော့နော်သူရပ်တင်တဲ့မေတ္တာသူမရသွားဘူးနော်တတိရှိဖို့သမ္မတကြီးကိုကျွန်တော်တို့ကတော့တိတ်တွန်းပါတယ်ရေးရေးဝုန်းဝုန်းနော်ဒီနိုင်ငံရေးအားဖြင့်ယုံကြည်ချက်အားဖြင့်အချင်းချထားခံရတဲ့ပုဂ္ဂိုလ်တွေကိုလွှတ်ပေးပါကောင်းသားကောင်းဆောင်တို့ရဲ့ပါဝင်ပို့လေတိုင်းရင်းသားကောင်းဆောင်တွေကိုလွှတ်ပေးပါရေးဝန်လွှတ်ပေးပါကျွန်တော်တို့တိုင်းပြည်ကိုနော်ငြိမ်ငြိမ်ချမ်းချမ်းအေးအေးချမ်းချမ်းနဲ့ပြန်လည်ပြုပြင်တဲ့နေရာမှာဒီအချင်းချခံရတဲ့ပုဂ္ဂိုလ်တွေရဲ့အားသူတို့ရဲ့ဒီအတွေးခိုယူဆတွေအများကြီးလိုအပ်ပါတယ်အဲကျွန်တော်တို့ကပူပေါင်းလုပ်ဖို့အရှင်ဆံပါပြီဒီနေ့မလွှတ်မိရင်တောင်းပါလေလွတ်လပ်ရေးနေ့မှာလွှတ်ပေးပါနောက်ကြဆုံးကျွန်တော်တို့တောင်းဆိုတာကတော့နော်ဒါပြည်တော်စုနေ့ပို့ပြကျွန်တော်တို့ကအကုန်လုံးလွတ်လပ်လပ်ကျပီကမှာလေတိုင်းပြည်ကိုပြန်တည်ဆောက်ကြတဲ့သူတို့ရဲ့အားကျွန်တော်တို့ရဲ့အားနော်သမ္မတကြီးတို့ရဲ့အားနဲ့တိုင်းပြည်ကိုပြန်ကယ်တင်တာကိုမြင်ကျင်ပါတယ်
။ရောင်တိုင်းဒေသကြီးတင်ငန်းညွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွတ်ကတော့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးကိုလွှတ်တော်အတွင်းကနေပြီးတော့သူတို့ဆက်ပြီးတော့ကြိုးစားဆောင်ရွက်သွားမယ်လို့ပြောပါတယ်
။ဘာပဲပြောပြောပါသူတို့ကယုံကြည်ခြင်းရောက်ကျင်းသားတွေပါဝင်နော်အကျင်းသားတွေလွတ်လာတာကိုတော့နော်ကျွန်တော်တို့ကြိုဆိုပါတယ်အသိမပြုပါတယ်ဒါပေမဲ့အားရရချင်းနေမရှိသေးတာတော့အမှန်ပဲ။အရောက်ရှိဖို့အခြေတွေလွင့်ရိတ်ခံလာခွင့်ဒီနေ့ကိုပြင်ပုံးချိန်နောက်အခြေတွေလွင့်ရိတ်ခံလာခွင့်မျိုးထွက်လာအောင်ကျွန်တော်တို့လွတ်တော်လမ်းကြောင်းလည်းကျူးစားပါမယ်။ဒီမိုကရေစီအရေးအတွက်စတင်ပြစ်ဆားခဲ့တဲ့နောက်ဒီကျောင်းသားကောင်းဆောင်တွေပြန်လွတ်လာဖို့အတွက်တော့ကျွန်တော်တို့ဆက်လက်ကြိုးပမ်းရမယ်လို့နောက်ဒါအားလို့ကျွန်တော်တို့ဒီပေါ်မှာတော့ဆက်ရမှာဆက်ပြီးတော့ဆောင်ရရမှာပါပဲ
။ယုံကြည်ချက်ကြောင့်ကျင်းကျနေသူတွေဟာအခုဒီလွတ်လပ်ရေးနေ့နဲ့လာမယ့်ဖေဖော်ဝါရီလပြည်တော်စုနေ့တွေမှာပြန်လည်လွတ်မြောက်လာလိမ့်မယ်ဆိုပြီးတော့ဒီမတိုင်ခင်ကလေးကသတင်းတွေထွက်ခဲ့ပါတယ်။ဒါကြောင့်လည်းပဲဒီနှစ်ဆန်းပိုင်းမှာနိုင်ငံကျင်းသားအားလုံးလွတ်ဖို့အတီကိုမျှော်လင့်ခဲ့ကြတာပါ။အစိုးရအဖွဲ့အတွင်းကရောလွတ်တော်ပိုင်းကတာဝန်ရှိသူတွေကပါယုံကြည်ချက်ကြောင့်ကျင်းကျနေသူတွေမကြခင်မှာပြန်လွတ်လာနိုင်တယ်လို့ပြောတာဆိုတာတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိထင်ရှားတဲ့ကျောင်းသားခေါင်းဆောင်တွေတိုင်းသားခေါင်းဆောင်တွေအပါအဝင်နိုင်ငံရေးကျင်းသားတွေလွတ်မလာတာဟာအာဏာပိုင်အဖွဲ့အစည်းတွင်သဘောရမညီမျှမှုတွေရှိနေတာကြောင့်လို့ယူဆကြပါတယ်။အထူးသဖြင့်တော့ဒီလူငင်းချမ်းသာကွင်းအမိန့်တွေကိုဆုံးဖြတ်ရတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လူငင်းရေးကောင်စီအတွင်းမှာသဘောရမညီမှုရှိနေနိုင်တယ်လို့ယူဆပါတယ်။ဥယျာဉ်မောင်ကတော့ဒီလိုမျိုးသဘောရမညီတာတွေရှိပေမဲ့ဒီကာလုံအဖွဲ့ထဲမှာပါတဲ့သမရနဲ့လွတ်တော်ဥက္ကဋ္ဌတွေဟာနိုင်ငံတကာနဲ့မြန်မာရဲ့ပဂရိအခြေအနေတွေကိုသုံးသပ်နိုင်လိမ့်မယ်လို့သူကအပြုသဘောယူဆပါတယ်။
ကျွန်တော်ထင်တယ်ဒီနိုင်ငံတော်ရဲ့အခြေအနေပဲလေ။ဒါဖွဲ့စည်းပုံခြေခံဥပဒေရဒီမိုကရေစီအဲရွေးကောက်ပွဲရတက်လာတဲ့အစိုးရဟာကာကွယ်ရေးဦးစီးချိုရဲ့အထက်မှာလည်းရှိပါတယ်။ကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့အဓိကပုဂ္ဂိုလ်တွေဖြစ်ပါတယ်။တိုင်းပြည်ရဲ့တာဝန်တွေတိုင်းပြည်ရဲ့ရှေ့နောက်เนาะအခုအကုန်လုံးရဲ့တာဝန်ရှိတဲ့အခြေအနေပါဆိုတော့အဲကိစ္စဝိစ္စတွေအကုန်လုံးရဲ့เนาะဒါကောင်းတီဆိုးတီကောင်းမွေဆိုးမွေအဲအားလုံးဟာနော်ဒီနိုင်ငံတော်သမ္မတကြီးမှာတာဝန်ရှိပါတယ
်မြန်မာအစိုးရအာဏာပိုင်တွေအနေနဲ့ကတော့မြန်မာနိုင်ငံထဲမှာနိုင်ငံရေးကျင်းသားရှိတယ်ဆိုတာကိုအခုချိန်ထိလက်မခံထားပါဘူးရာဇဝတ်မှုချိုးဖောက်သူတွေဖြစ်တယ်လို့ပဲသုံးပါတယ်ဒါကြောင့်လည်းပဲအခုကျင်းသားတွေလွတ်တိုင်းမှာနိုင်ငံရေးလွတ်လွတ်ကျင်းကျခံရသူကနည်းနည်းတာမန်ရာဇဝတ်မှုနဲ့အကျဉ်းကျတဲ့ကျင်းသားကများများဖြစ်နေပါတယ်ပြည်ပခြေဆက် EPP နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်းရဲ့စီးရင်ရဆိုရင်တော့မြန်မာနိုင်ငံထဲဒီထောင်ဒီထဲမှာနိုင်ငံရေးကျင်းသား1500ကျော်ရှိနေသေးတယ်လို့သိရပါတယ်ခင်ဗျာ